နီးယားနိုင်ငံဟာမြန်မာ၊ကမ္ဘောဒီးယား၊လာအိုစ်၊ဗီယက်နမ်တို့နဲ့ကားလမ်းဖောက်တဲ့စီမံကိန်းကိုစတင်အကောင့်ထဲပေါ်တော့မှာဖြစ်ပြီးအဲ့ဒီကားလမ်းနဲ့ရှင်ပြီးရထားလမ်းမှာတိဆောက်ဖို့အစီအစဉ်နေပါတယ်။အရှိတောင်အာရှ၄နိုင်ငံကုန်းလမ်းကြောင်းကနေအိန္ဒိယကိုဆက်သွယ်ပေးမဲ့ဒီကားလမ်းဖောက်ဖို့အတွက်လေလတာလေလံခေါ်ပြီးတဲ့နောက်အိန္ဒိယအမျိုးသားအဝေးပြေးလမ်းအုပ်ချုပ်ရေးဌာန NHAI ကပန့်ရှ်လိုင်းနဲ့ဗီရာဟာအင်ဖရာဆိုတဲ့ဖက်ဆက်ကုမ္ပဏီကိုပြီးခဲ့တဲ့သတင်းပတ်ကကန်ထရိုက်ချပေးလိုက်ပြီးဖြစ်ပါတယ်။အဲ့ဒီဖက်ဆက်ကုမ္ပဏီအနေနဲ့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံကိုဆက်ဆက်ပေးမဲ့ကလေးဝယာဂီနလန်းသွားအဝေးပြေးလမ်းကိုဖောက်ပေးမှာဖြစ်ပါတယ်။ဒီအဝေးကားလမ်းမကြီးဟာမြန်မာနိုင်ငံကိုဖြတ်ပြီးထိုင်းနိုင်ငံအထိဖောက်မှာဖြစ်တဲ့အတွက်အိန္ဒိယနဲ့အာဆီယံနိုင်ငံတွေအကြားဆက်သွယ်ပေးမဲ့ပေါင်ကူလမ်းမကြီးဖြစ်ပါတယ်။အိန္ဒိယနဲ့အာဆီယံနိုင်ငံတွေအကြားကကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ80ဘီလီယံအထိရှိနေတာကြောင့်ဒါဟာအိန္ဒိယရဲ့စတုထမြောက်အကြီးဆုံးကုန်သွယ်ဘက်အုပ်စုဖြစ်ပါတယ်။ကီလိုမီတာ120ရှည်လျားတဲ့ဒီအဝေးပြေးလမ်းမကြီးအတွက်အိန္ဒိယကအမေရိကန်ဒေါ်လာနှစ်ဘီလီယံနီးပါးအကုန်ကျခံတိစောက်မှာဖြစ်ပါတယ်။အလားတူ132ကီလိုမီတာရှည်လျားပြီးချစ်ကြည်ရေးလမ်းမကြီးလို့အမည်ပေးထားတဲ့အဝေးပြေးလမ်းကိုအိန္ဒိယကတိစောက်ထားပြီးဖြစ်ပါတယ်။တမူးနဲ့ကလေးဝကြားကဒရာ69ခုကိုပြန်လည်မွမ်းမံဖို့အတွက်လည်းတစ်ချိန်တည်းမှာဆောင်ရွက်နေပြီးဖြစ်ပါတယ်။ Punch Viraha Pesa Company က contract ကိုလက်ခံလိုက်ပြီးရင်တော့လမ်းဖောက်ရေးအတွက်လိုအပ်တဲ့အနည်းဆုံးမြေနေရာ80ရန်ငယ်နှုန်းရှိနေရေးအတွက် NHAI ကတာဝန်ရှိသူတွေဟာမြန်မာအာဏာပိုင်တွေနဲ့တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။တစ်ဖက်မှာလည်းအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်အတွင်းကဆိုဟွာထရာနေဇက်ကတဆင့်အိန္ဒိယမြန်မာထိုင်းသုံးနိုင်ငံတို့ကိုချိတ်ဆက်ပေးမဲ့ချင်းပြည်နယ်အတွင်းကရီဒီဒိန်အဝေးပြေးလမ်းမကြီးကိုလည်းအိန္ဒိယအစိုးရကတည်ဆောက်နေပြီဖြစ်ပါတယ်ရှင်။